ဒုက္ခတွေကိုနေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ကပေးလိုက်တဲ့ဂွေညာဒုက္ခတွေအစီရင် 8,000 ကိုမြန်မာအစိုးရအနေနဲ့စစ်ဆေးမှုတွေစတင်လှူဆောင်နေပြီးမကြာခင်မှာပြန်လည်လက်ခံတာတွေစတင်နိုင်တော့မှာဖြစ်တယ်လို့လူကေပြန်ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောကြားလိုက်ပါတယ်။အပြည့်အစုံတော့ VOA ရင်းတော့ကိုထက်အောင်ခန့်ကတင်ပြမှာပါ။
ဒီကနေ့မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခတွေနေရပြန်ပို့နိုင်ရေးလုပ်ငန်းစဉ်စတင်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ရဲ့ဝန်ကြီးကိုပေးပို့လိုက်တဲ့စာရင်းကိုမြန်မာတာဝန်ရှိသူတွေကလွန်ခဲ့တဲ့နှစ်ရက်ကတည်းကစတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်ဆေးဆောင်ရွက်တာပြီးဆုံးသွားရင်တော့အဲ့ဒီစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ပြီးပြန်လည်လက်ခံရေးကိုစတင်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်ကြီးက VOA ကိုပြောပါတယ်။
အခုရှိတာကိုပေးလိုက်တဲ့စီရင်ကိုအခုတော့ဆယ်တာဝန်ရှိတဲ့ဝန်ကြီးဌာနဥမာလေဝန်ထမ်းမလူမှုကြီးကြပ်ရေးပေါ့နော်လာဝကဝန်ထမ်းမှုကြီးကြပ်ရေးနေပြီးတော့တာဝန်ရှိတဲ့ဝန်ကြီးဌာနကနေ immigration ရနေပြီးတော့ဒါကို verify လုပ်နေတယ် verification ဆောင်ရွက်နေတယ်ဆိုတာဒါကိုစီစစ်ဆောင်ရွက်တဲ့ပုံစံပေါ့ဒါကတော့သဘောတူချက်တိုင်းအမှန်ကန်တိုင်းစီစစ်ဆောင်ရွက်တယ်ဆောင်ရွက်တဲ့ process ကသွားနေပြီလုပ်နေပြီခင်ဗျာနှစ်ရက်ရှိပါပြီခင်ဗျာအဲ့တော့ဒီဘက်အတွက်လောက်ဆိုလို့ရှိရင်ပြီးနိုင်ကောင်းတယ်လို့ယူဆရတယ်။ပြီးသွားရင်ဒီစီရင်ကိုဘင်္ဂလားဒေ့ရှ်ကိုပြန်ပို့မယ်။ပြန်ပို့လို့ရှိရင်သူကနေပြီးတော့ဒီလူတွေကိုစုပြီးတော့ဒီတနည်းကိုဥမာလမ်းကြောင်းနှစ်ခုလောက်ဝင်မယ်ဆိုတနည်းကို300ပို့မယ်ပေါ့နော်။အဲ့ဒီပုံစံနဲ့စသွားမှာပေါ့
။ဒီကနေ့ပြည်သူ့တော်မှာပရိတော်မဲဆန္ဒနယ်ကလွတ်တော်အမတ်ဦးအောင်တောင်းရှိကဒီကနေ့မြောက်ပိုင်းမှာအထောက်ချအာဏာနယ်မြေတည်ရခံရင်းကြီးနဲ့ဌာနေတိုင်းသားတို့ရဲ့အသက်အိုးအိမ်ထားဝရလုံခြုံမှုရှိတဲ့လူမှုဘဝထူထောင်နိုင်ဖို့ရေတိုရေရှည်စီမံကိန်းချမှတ်ပြီးအကောင့်ထည့်ဖို့ဆောင်ရွက်ဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုတင်လွှင့်ခဲ့ပါတယ်။အဆိုနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်18ဦးကပါဝင်ဆွေးနွေးခဲ့ပါတယ်။တင်လွှင့်တဲ့အဆိုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြည်သူ့လွတ်တော်မှာလာရောက်ဖြေကြားခဲ့ပါတယ
်။ဒီကကျွန်တော်ဆောင်ရွက်နေတာကတော့အခုကျွန်တော်တို့အားလုံးချင်တာမြင်လာတဲ့ကိစ္စတွေကျွန်တော်ဆောင်ရွက်နေတယ်လေ။အဲ့ဒါကတော့ဗာလဲဆိုတော့ကျွန်တော်တို့ဒီကျွေးရှာကြီးဆိုတော့ပြည်ထောင်စုစီမံကိန်းကြီးထဲမှာရွေကျက်၃ရက်ကိုပါတဲ့အတွက်ကြောင့်အဲ့ဒီရွေကျက်၃ရက်ကစင်နာမြင်လာဆောင်ရွက်နေတဲ့ကိစ္စတွေပဲလေ UHD ရဲ့ဆောင်ရွက်ချက်ပေါ်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ရှင်နောက်ပြီးတော့ကိုဖီအန်နန်ကော်မရှင်ရဲ့ recommendation စီပေါ်ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်ပေါ့ဒါကလည်းစင်နာမြင်လာတဲ့အချက်တွေပဲကျွန်တော်ရဲ့ UHD ရဲ့အကောင့်ထဲပေါ်နေတဲ့စီးပွားရေးစီမံကိန်းကြီးကတနယ်ပြည်နယ်လုံးအတွက်ကိုဆောင်ရွက်တဲ့အတွက်ကြောင့်ရခိုင်ကရခိုင်ပြည်နယ်တစ်ခုလုံးမှာရခိုင်ရ80ရာခိုင်နှုန်းတော့ရှိရတဲ့ကြောင့်အားလုံးဖွံ့ဖြိုးတိုးတက်မှုကိုဥတည်သွားရဲဆိုတော့ရခိုင်တိုင်းသားတွေကလည်းခံယူမယ်ပေါ့နော်အဲဒါဆိုလို့ရှိရင်တော့အကုန်လုံးကောင်းမွန်သွားမယ်ပေါ့တစ်ဖက်အဆင်ပြေမယ်နောက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေလည်းရရှိသွားမယ်ပေါ့
ပြည်နယ်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရအနေနဲ့နိုင်ငံစံနှုန်းတွေနဲ့ဥပဒေတိုင်ဆောင်ရွက်နေပြီးတော့နှစ်ဖက်အဖွဲ့အစည်းတွေတဟဇာတာဖြစ်အောင်ကောင်းတာတွေလုပ်နေတာဖြစ်တဲ့အတွက်နိုင်ငံရဲ့ဖိအားပေးမှုတွေရော့တင်ပြီလို့ဝန်ကြီးကပြောပါတယ်
ကျွန်တော်တို့လုပ်လိုက်တာတွေကိုတကယ်လို့သတ်မှတ်ထားတဲ့ဥပဒေတွေရကျွန်တော်တို့ဆောင်ရမယ်။ဥပမာသဘောတူညီချက်တွေဆောင်ရတဲ့ဘင်္ဂလားဒေ့ရှ်နဲ့ပြန်ပြီးတော့ကျွန်တော်တို့သဘောတူစာချုပ်ထုတ်ထားတာတွေလည်းရှိတယ်။မတည်ငြိမ်မှုတွေမဖြစ်ဖို့ပြည်ပခန့်တွေမဖြစ်ဖို့ကိုဥတည်ရဲ့ဆောင်ရချက်တွေအကုန်လုံးကိုကျွန်တော်တို့ဆောင်ရနေတာမလို့နိုင်ငံတကာအနေနဲ့ PR ဆိုတာလည်းကျွန်တော်တို့အပေါ်မှာမရှိသင့်ဘူးပေါ့နော်။ရော့တင်တယ်တဖက်လူမှုဖွဲ့စည်းရတယ်ကြည်ကြည်နဲ့နဲ့အစီအပြေပြေနဲ့တခါတခါရှိရှိပူးပေါင်းဆောင်ရနိုင်မယ်လမ်းစဉ်ကိုကျွန်တော်တို့တွားနေတာဖြစ်တဲ့အတွက်ကြောင့်ဒီပါပြားတွေလည်းမရောတဲ့ပြီးနောက်ပြီးတဲ့အခါကျတော့ကျွန်တော်တို့တင်ပြအင်ဂျင်ကြီးကိုဆောင်တဲ့နေရာမှာဝိုင်းဝန်းပူပေါင်းဆောင်ရကြဖို့ကျွန်တော်အနေနဲ့ဆန္ဒရှိတယ်
။စကန်ကြီးနဲ့မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကမြန်မာအစိုးရရဲ့ရေကင်းစကန်တွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကလူသိမ်းကြီးထွက်ပြေးခဲ့ပါတယ်။အဲ့ဒီဒုက္ခတွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးစကန်နှစ်ခုဖွင့်လာပြီးတရက်ကိုလူ300စီစစ်ပြီးပြန်လည်လက်ခံမှုစီစဉ်ထားတာပါ။မြန်မာစိုးရအနေနဲ့ထွက်ပြေးတဲ့ဒုက္ခတွေတွေနှစ်နိုင်ငံသဘောတူညီချက်နဲ့ဇန်နဝါရီ23ရက်မှာပြန်လည်လက်ခံမှုစီစဉ်ထားပြီးမယ်လေမြန်မာဘက်ကတင်ဆင်မှုတွေမှာလိုအပ်ချက်တွေရှိနေသေးတယ်ဆိုတဲ့အကြောင်းပြချက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့မဲ့အစီအစဉ်ကိုဆိုင်ငံ့ခဲ့ပါတယ်မြန်မာဘက်ကတော့ဒုက္ခတွေကိုပြန်လည်လက်ခံဖို့အသင့်ဖြစ်နေပြီလို့ပြောပါတယ်ခင်ဗျာ
VOA သတင်းတော့ကိုထောင်ခန့်ရဲ့သတင်းပြပို့ချက်ဖြစ်ပါတယ်ခင်ဗျာ